လိင်သူချင်းစုံမတ်သူတွေကိုတရားဝင်လက်ထက်ထိန်းများခွင့်ပေးဖို့နဲ့ပတ်သက်ပြီးတော့ကမ္ဘာမှာပထမဆုံးလူမှုဆန္ဒခံယူပွဲကိုအဲရန်နိုင်ငံမှာပြုလုပ်ခဲ့တာမှာထောက်ခံတဲ့ဘက်ကအပြတ်အသတ်အနိုင်ရသွားခဲ့ပါတယ်။လိင်သူချင်းထိန်းများလက်ထက်တာကိုခွင့်ပြုဖို့အတွက်အခြေခံဥပဒေကိုပြင်ဆင်ဖို့ကိစ္စကို62ရာခိုင်နှုန်းကထောက်ခံခဲ့တယ်လို့စနေနေ့ကထုတ်ပြန်တဲ့တရားဝင်ရလဒ်တွေမှာဖော်ပြပါတယ်။တရားဝင်မဲပေးနိုင်သူတွေက60ရာခိုင်နှုန်းကျော်မဲပေးခဲ့ကြပြီးတော့ဒါဟာအိုင်လန်နိုင်ငံမှာဆယ်စုနှစ်နှစ်ခုအတွင်းအများဆုံးမဲပေးကြတာလည်းဖြစ်ပါတယ်။အစဉ်အလာအဖြစ်ကက်သလစ်ဘာသာဝင်တွေအများစုနေထိုင်တဲ့အိုင်လန်မှာလူမျိုးချင်းဆက်ဆံတာနဲ့ပတ်သက်ပြီးပြည်မှုအဖြစ်သတ်မှတ်ခြင်းကိုပြန်လည်ရုပ်သိမ်းပြီးဆယ်စုနှစ်နှစ်ခုကြာမှအခုလိုလူမှုအပြောင်းအလဲတွေဖြစ်လာခဲ့တာဖြစ်ပါတယ်။တခဲနဲ့ထောက်ခံမဲရရှိတာဟာသိတ်တသေးသာအဖြစ်အရစ်လူငယ်မဲဆန္ဒရှင်ထောင်ပေါင်းများစွာတို့ဟာဒီဆန္ဒခံယူပွဲကိုမဲပေးဖို့အတွက်ပြန်လာခဲ့ကြတာကြောင့်လည်းဖြစ်ပါတယ်။အိုင်လန်နိုင်ငံတန်းသူညီမျှရေးဝန်ကြီး Odin Oreo Dane ကတော့ Irish လူမျိုးတစ်ယောက်ဖြစ်ရတာဟာဒီကနေ့မှာအင်မတန်ဂုဏ်ယူပါတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။ဥရောပတလွာလိင်လူချင်းလက်ထက်မှုကိုတရားဝင်သတ်မှတ်ထားတဲ့နိုင်ငံဒါဇင်ကျော်ရှိပြီးတော့ Argentina, Brazil, Canada, New Zealand, တောင်အာဖရိက Uruguay နဲ့ American ပြည်ထောင်စုကပြည်내အတော်များများတို့မှလည်းဒါကိုတရားဝင်အဖြစ်သတ်မှတ်ထားပါတယ်ခင်ဗျာ။